တင်းသားကြီးချာနယ်မှာဖော်ပြခဲ့တဲ့မဲဆွယ်အပြုံတရားစာနဲ့ပတ်သက်ပြီးအတရေဖြတ်မှုနဲ့တရားစွဲခံထားရတာမှာဒီကိစ္စမှာတော့တိုင်းတရားလွှတ်တော်ကအယူခံကိုပလတ်လိုက်ပါတယ်ချာနယ်အနေနဲ့အယူခံဆက်တက်သွားမယ်လို့တာဝန်ခံအယ်ဒီတာကပြောပါတယ်လက်ရှိအစိုးရလက်ထက်အခုလိုတရားစွဲဆိုမှုတွေကြောင့်ဒီမိုကရေစီအခြေခံစံနှုန်းတွေအပေါ်မေးခွန်းထုတ်လာနေတာတွေရှိတဲ့အကြောင်းမဆုမွန်ကဆက်ပြီးတော့ပြောပြမှာပါရှင
်ဟုတ်ကဲ့ပါပြည်ထောင်စု2019ခုနှစ်နိုဝင်ဘာလ20ရက်ထုတ်တင်းနာရီအပတ်စဉ်ကြာနေအတွဲငါအမှတ်18မှာဖော်ပြခဲ့တဲ့ကလောင်ရှင်မူးဆေးအိုးရဲ့မဲဆွယ်အပြုံးဆိုတဲ့ခေါင်းစဉ်နဲ့တယောသာဟာတင်းနာရီတိုင်းဝင်ကြီးချုပ်နဲ့အစိုးရအဖွဲ့ရဲ့ဂုံတိုက်ခါကိုထိခိုက်စေတယ်ဆိုတဲ့စွဲချက်နဲ့အရေးယူပေးဖို့တိုင်းအစိုးရအဖွဲ့ရုံးရဲ့ဒုတိယညွှန်ကြားရေးမှူးဦးအေးလူကတဝယ်မြို့နယ်တရားရုံးမှာဥတိုက်လျှောက်ထားခဲ့တာပါတင်းနီရီယာဥပဒေပုံမှန်25ခါခွေးနဲ့အမှုရင်ဆိုင်ခဲ့ကြပြီးတဲ့နောက်မှာတော့တင်းနီနာရီဂျာနယ်မှာအပြစ်ရှိတယ်ဆိုပြီးဆုံးဖြတ်ပြီးတော့မြို့နယ်တရားရုံးကနေငွေဒဏ်5သိန်းချမှတ်ခဲ့ပါတယ်။ဒီပေါ်မှာပြစ်ဒဏ်ချမှတ်မှုတရားမျှတမှုမရှိဘူးဆိုပြီးတင်းနီရီတိုင်းဂျာနယ်ကခရိုင်တရားလွှတ်တော်ကိုအယူခံဝင်ခဲ့ပါတယ်။အဲ့ဒီမှာပလက်ခံရပြီးတဲ့နောက်တိုင်းတရားလွှတ်တော်ဆက်တက်တာမှထပ်ပြီးတော့အပယ်ခံခဲ့ရတာပါ။ဂျာနယ်အနေနဲ့ပြည်တော်စုတရားလွှတ်တော်အထိအစဉ်စစ်အယူခံဆက်ဝင်သွားမယ်လို့တမင်းနိုင်တိုင်းဂျာနယ်တာဝန်ခံအယ်ဒီတာဦးမျိုးအောင်က VOA မြန်မာပိုင်းကိုပြောပါတယ်
။ပြည်တော်စုတရားလွှတ်တော်အတွက်ကိုပြင်ဆင်မှုဆက်တက်မယ်ပေါ့နော်။ကျွန်တော်တို့ဖော်ပြခဲ့တဲ့ဟာနံပါတ်1တရားစာနာဖြစ်တယ်ပေါ့နော်။ဒီတရားစာထဲမှာပါနေတဲ့အကြောင်းအရာတွေဒီအဲဒီအများကြီးဝင်နေတဲ့ဆိုင်ရဲ့အကြောင်းအရာတွေဖြစ်တယ်ပေါ့နော်။ကျွန်တော်တို့တော့တရားရုံးအခုခုမှာတော့ကျွန်တော်တို့ပြောကြည့်တဲ့ဟာကိုကျွန်တော်ခင်ထားတဲ့ဟာကိုသဘောပေါက်တဲ့အခြေအနေမျိုးရှင်ရမလားဆိုရဲနဲ့လိမ့်ချင်တယ်လို့ကျွန်တော်ပြောရမှာမဟုတ်ဘူး။တခြားဆိုရင်တော့ဒီကိစ္စကဒီအနေနဲ့ကြံနေကြီးခံရတယ်ဆိုရင်မီဒီယာလောကတစ်ခုလုံးနဲ့ဆက်ဆိုင်တော့ဆက်ဆိုင်တဲ့နေသားမျိုးရှိနေတော့မီဒီယာလောကအတွက်မျက်နှာငယ်စရာစူးစမ်းစရာပြင်ဆင်တစ်ခုမဖြစ်သေးဘူးလေ။အဲဒါကြောင့်ဟိုဒီတမယဖွင့်ပြီးရှိတဲ့မြတ်ဆောင်ဟာနဲ့ကျွန်တော်နေလို့ရင်းဖို့ကြိုးစားနေရတ
ယ်ဒီလိုတမင်းနိုင်ငံချာနယ်ရဲ့မဲဆွယ်အပြုံးတယောသာဖြစ်ရလို့ပဲတကြံပြက်လုံးတွေနဲ့တပ်မတော်ကိုတယောတဲ့အတွက်အကြီးအကျယ်ပြည့်စုံမှုနဲ့တရားစွဲဆိုခံထားရတဲ့ဒေါင်းလိုမျိုးဆက်တန်ကြအဖွဲ့ကိုလည်းအင်းစိန်ထောင်မှာအကျဉ်းချထားပြီးလာမယ့်ဖေဖော်ဝါရီလ18ရက်နေ့မှာအပိတ်အမိန့်ချဖို့ရှိနေပါတယ်အခုလိုမျိုးအရသာအစိုးရလက်ထက်ဝေဖန်မှုလွတ်လပ်စွာဆန္ဒထုတ်ဖော်မှုတွေကိုပုံမှန်မျိုးစုံနဲ့အစိုးရနဲ့တပ်မတော်ဘက်ကတရားစွဲဆိုမှုတွေကတော့ဒီမိုကရေစီရသားဆိုရလက်ထက်ဒီမိုကရေစီစံနှုန်းတွေကိုမေးခွန်းထုတ်ဆရာဖြစ်လာနေတယ်လို့လူလက်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့သူတည်တနာမှုကိုရဲဝေဖြောကသုံးသပ်ပါတယ်
။ဟုတ်ကျွန်တော်တို့ဒီနိုင်ငံကြီးကဝေဖန်မှုဆိုတာကပုံကံပေါင်းတယ်လို့ရှိနေတယ်၊နေလန်းပေါင်းတယ်လို့ရှိနေတယ်။အဲဒီမှာကတော့ပြောရတာကြီးမှောက်ကြောင်းတာကြီးဟိုဒီစံချက်ထုတ်ပြီးကားပြတာကြီးဒါမှမဟုတ်လို့ရှိရင်တက်ဟိုအငိတ်အင်းနဲ့ကားပြတာကြီးအဲဒီပုံကံပေါင်းတယ်လို့ပြောမှုရှိနေပေါ့နော်။အဲ့လိုမျိုးပုံကံပေါင်းတယ်နိုင်ငံကြီးကဝေဖန်မှလို့တကယ်ရမ်းတော့ပေါ့နော်ဟိုတောင်းလာတာမဟုတ်ဘူးဥမာဆိုလို့ရှိရင်ဆက်လို့မျိုးဆက်ပေးတာဆိုတာအဲ့တိုင်းပဲဒီတိုင်းနဲ့ဆိုတော့ဒီစားတစ်ခုရဲ့ဘယ်အကြောင်းပြပြီးတော့ဟာနော်တာကြီးနဲ့ရောတောက်ချောက်ခါကြီးနဲ့ရောမြို့နယ်၆ခုမှာစစ်စစ်ကြောင်အဖြစ်တွေ၈ခုနဲ့တရားစွဲထားတယ်ပေါ့နော်အဲ့ဒီကပြောချင်တာကဒီမိုကရေစီကိုတွားနေပါတယ်ငါတို့ဟိုကျွန်တော်တို့တမားတို့ကပြောတော့မှဒီမိုကရေစီကိုရှောင်ရှောင်နေပါတယ်လို့ပြောပြောပေါ့နော်ဒီလောက်ရက်တရားနေပြီးတော့ဟိုပြန်သက်တည်ကြနေတာပါပဲပေါ့
တိုင်းရင်းဒေသတွေပါဝင်မြန်မာနိုင်ငံတဝန်းမှာတော့ပုံမှန်မျိုးစုံနဲ့တရားစွဲဆိုခံနေရတာထောင်ချခံထားရတာပြည်ပကလည်းအမှုရင်ဆိုင်နေရတာဆားတဲ့နိုင်ငံရေးအမှုတွေကပိုတိုးလာနေပါတယ်။နိုင်ငံရေးကျေးဇားက600ကျော်အထိရှိနေတာကတော့စိုးရိမ်စရာကောင်းတဲ့အခြေအနေမှာဖြစ်နေပါတယ်လို့ AABBB နိုင်ငံရေးကျေးဇားများကူညီဆောင်ရှောက်ရေးအသေးရဲ့တွဲဖက်အတွင်းဘူးကူပူကြီးကပြောပါတယ်
။ဒီအစိုးရဖြစ်လာပြီးနိုင်ငံတော်ရဲ့အကြီးအကဲတွေဖြစ်လာပြီးဆိုလို့ရှိရင်သူတို့ရဲ့လုံးလုံးဆန်းတင်အကုန်လုံးကတော်လည်းသူတွေနဲ့သဘောထားတစ်ခုရဲ့ဖြစ်ကျွန်တော်ဖြစ်နေသဘောထားဆွေးနေကြရှိအဲ့ဒီဘောရောတော်ရီရောကျင်းစီမှုတွေကိုပြောကြရတဲ့သူပြောကြရတဲ့သူကြီးသူရတဲ့သူတွေပေါ့အခုလိုမျိုးတရားတွေဆွဲနေတယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံကဒီမိုကရေစီနဲ့ပြန်ဝင်နေတယ်လို့ပြောလို့ရအောင်ပါပါဒါတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒီဒီမိုကရေစီအတင်ကြွေးတာလောက်ကိုတောင်းဆိုလို့ရှိရင်ဖြည့်ရယ်ပြည်ရေးဥပဒေကိုပြန်လည်စမ်းသပ်ဖို့တို့တယ်အဲ့ဒီဥပဒေတွေကပြည်သူတွေကိုဖိနှိပ်ဖို့တော့ကြီးရွယ်ကြီးဆွဲရတဲ့ဥပဒေဖြစ်တယ်ဒီလိုဥပဒေကိုသူတွေကြောင်းလို့မရှိသေးတဲ့ဒီဥပဒေကိုအသုံးချပြီးတော့သူတို့ကိုဝေဖန်စေမဲ့အစံတွေကိုဖိအောင်လုပ်နေတာကအကျောက်တရားခံနေတာဖြစ်တယ်ဒါကဒီမိုကရေစီနဲ့အလောင်းပွေးနေတယ်ဆိုတော့ကျွန်တော်ပြောလို့ရပါတယ
်အဲ့ဒီရသားတပ်တန်း45လအတွင်းမှာပဲဒေသသားခွေကြီးကိုကန့်သက်တဲ့ဥပဒေတွေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်တွေနဲ့တရင်းသမားတွေဥပဒေပညာရှင်တွေတက်ကြွလှုပ်ရှားသူတွေစသည်အားဖြင့်လူပေါင်း60ကျော်ဟာပုံမှန်မျိုးစုံနဲ့တရားစွဲဆိုတာခံထားရတယ်လို့အတန်အဖွဲ့ကလည်းထုတ်ပြန်ထားပါတယ်ရှင်
မဆုမောင်ကြောက်ကြခဲ့တာပါရှင်ကျမတို့ဖီရီကို ထောက်ခံနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လိုတယ်နားဆင်လိုတဲ့တည်ထချင်းတွေတောင်းယူလိုတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုစာရိုက်သားဆက်သွယ်နိုင်ကြပါလိမ့်ရှင်